ဝင်ငွေနှိမ့်နဲ့အလယ်လက်ဝင်ငွေစစ်နိုင်ငံတွေအတွက်အခြေခံစောက်အောင်ဆိုင်ရာဘဏ္ဍာငွေကြေးပိုင်းအကူအညီပေးမယ့်အစီအစဉ်တစ်ရပ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကြေညာဖို့ရှိပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမစီမံရေး BRI ကိုတုံ့ပြန်လှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်မြင်ရပါတယ်။ကမ္ဘာကြီးကိုပုံမူကောင်းမွန်စွာတည်ဆောက်ရေးလို့ဆိုရမယ်။ Build Back Better for the World လို့အမည်ပေးထားတဲ့ဒီအစီအစဉ်ကိုပြည်ထောင်နိုင်ငံခွန်ဝေါ်မြို့မှာဒီကနေ့ကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးတွင်ကြေညာမှာပါ။ဒီစီစဉ်ဟာအရေးသေးမြန်မာပြည်ပွင့်လင်းမြင်သာမှုရှိပြီးတော့ရေရှည်ခိုင်မာတဲ့အစီအစဉ်ဖြစ်မယ်လို့အမေရိကန်အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။ကျွန်တော်တို့ရဲ့ဘုံတူညီတဲ့စံတန်မိုးတွေကိုထင်ရတဲ့ဒီစီစဉ်ကိုယုံကြည်မှုအပြည့်နဲ့အစ်စ်နစ်နဲ့ရွေးချယ်စရာတစ်ခုအဖြစ်ကံလန်းခြင်းအပြင် BRI ကိုရှင်ပြိုင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးနောက်အကြီးအကဲတာဝန်ရှိသူတူကလည်းပြောပါတယ်။ဒီရိုင်းစီမံကိန်းဟာနိုင်ငံပေါင်း90နီးပါးကအခြေခံစောက်အောင်ပုံမျိုးတွေတည်ဆန်ရာစီမံကိန်းတွေမှာရည်ရွယ်ညွှန်နံဖို့2023ခုနှစ်မှာတရုတ်ဆွေရကချမှတ်ထားတဲ့မဟာဗျူဟာစီမံကိန်းမှာဒီစီမံကိန်းဟာတရုတ်ဆွေရနိုင်ငံခြားရေးမူဝါဒမှာအဓိကအစိပ်ပိုင်းတစ်ခုဖြစ်ပါတယ်။အမေရိကန်ကအခုကြေညာမဲ့စီမံကိန်းကိုအတူတူအားဖြင့် B3W လို့ခေါ်ပြီးပုံမျိုးစက်နိုင်ငံတွေမှာလိုအပ်နေတဲ့အခြေခံစောက်အောင်ပုံမျိုးတွေတည်ဆန်ရာဘဏ္ဍာငွေကြေးတွေဒေါ်လာထရီလီယံပေါင်းများစွာရည်ရွယ်ညွှန်နံရေးပုဂ္ဂလိကကဏ္ဍကိုစုစည်းဖို့ရည်ရွယ်တာပါ။တချိန်ထဲမှာပဲအလို့သမားရေးရာတဘာဝပတ်ဝန်းကျင်ရေးရာနဲ့ပွင့်လင်းမြင့်တော်မှုဆိုင်ရာစံနှုန်းသမတ်ချက်တွေနဲ့ပြည်နီဖို့လည်းရည်ရွယ်ထားပါတယ်။ဒီစီမံကိန်းကိုစတင်ပြီးအကောင့်တွေဖော်မဲ့အချိန်စီမံကိန်းကိုဖွဲ့စည်းတိစောက်ဖို့ဘဏ္ဍာငွေကြေးအတိုင်းအတာပမာဏနဲ့အမေရိကန်ကရန်ပုံငွေဘယ်လောက်ထက်ဝင်မယ်ဆိုတဲ့အချက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။